မတိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေလိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြည်ကြဲပြပြန့်ဆက်ပြီးဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်တချိန်ထဲမှာပဲလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတားဆီးနိုင်မှုအတွက်ကျူးလွန်သူတွေကိုတရားဥပဒေကြောင်းအရထိတိယောက်ယောက်အရေးယူဖို့ကိုလည်းမြန်မာအစိုးရကိုကုလအသွင်ရေးမှုကတိုက်တွန်းထားပါတယ်မြန်မာနိုင်ငံတွင်းကအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာကျူးလွန်မှုတွေကိုတားဆီးနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးမှတ်သင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကပြည်ပခဖြစ်ရက်တွေအတွင်းလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လာမှာတော့ပြည်ပခတွေဖြစ်နေတဲ့မြန်မာနိုင်ငံတွင်းကတိုင်းရင်းဒေသတွေမှာအမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံနေရဆဲဖြစ်တယ်လို့ဖော်ပြလိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်ချင်းပြည်နယ်နိုင်ငံရဲ့အရှေ့တောင်ပိုင်းဒေသတွေကပြည်ပခဒေသတွေမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအမျိုးသမီးတွေကိုအတင်းအဓမ္မလက်ထပ်ခိုင်းစေဖို့နေဆက်ဖြတ်ကျော်လူကုန်ကူးမှုတွေဖြစ်ပေါ်နေတာဟာဆိုရင်2014ခုနှစ်အစပိုင်းကတည်းကတိုးမြင့်လာနေတယ်လို့လဲကုလအတွင်းမှုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတိုင်းရင်းဒေသတွေမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေတိုးလာရတဲ့အကြောင်းရင်းတွေထဲမှာဒေသရင်းပြည်ပခတွေမူးယစ်ဆေးဝါးပြဿနာတွေလည်းပါဝင်ပါတယ်။မြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်ပြီးအကောင်အထည်ဖော်ဖို့ပြည်ပခတွေအတွင်းလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေကိုအကာအကွယ်ပေးဖို့နဲ့ဒီလောက်ရက်တွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်းတရားဥပဒေအရရေးယူနိုင်ဖို့ကုလအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ကုလအတွင်းမှုချုပ်ရဲ့အခုအစည်းအဝေးအပေါ်မြန်မာနိုင်ငံတွင်းကအမျိုးသမီးရေလှုပ်ရှားသူတွေကလည်းထောက်ခံပါတယ်။စည်ရေးပြည်ပခဖြစ်နေတဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်တပ်တွေကိုတရားဥပဒေအရထိထိရောက်ရောက်ကင်တွယ်ဖို့အရေးကြီးတယ်လို့အမျိုးသမီးအခွင့်ရေးလှုပ်ရှားသူမတ်မေစပေဖြူကပြောပါတယ
်။အားတောင်းမယ်စစ်ပိုက်စစ်ပိုက်ဘယ်လိုရည်ရွယ်ချက်တွေလဲသူတို့မှာရှိရှိပေါ့နော်အမျိုးသမီးတွေရဲ့ဘဝလုံခြုံဖို့အတွက်ဆိုရင်အဲဒီစစ်တပ်တွေဟာဟိုအရက်သားတွေနေတဲ့နေရာမှာနာပြီးတက်ချတာတို့ဆက်ဆွဲတာတို့ဟိုမပြုတ်လုံနိုင်မှာပဲအဲ့ဒါတွေကိုကျွန်တော်တို့ကကာကွယ်နိုင်မလို့ဖြစ်နေရပေါ့နော်ဘယ်လိုခေါ်မလဲကိုယ့်ရဲ့တပ်သားတွေပေါ့နော်အထူးသဖြင့်လက်နက်ကင်ထားတဲ့ရဲတို့တပ်ကလူတွေရဲ့အကြမ်းဖက်မှုတွေဟာဖြစ်ပွားလာတာအခုမှလည်းမဟုတ်တော့ဘူးပေါ့တို့တော့စာနေပါပြီဒီဖြစ်ပေါ်တဲ့ကိစ္စတွေအများကြီးပါပဲအဲ့ဒါတွေကိုခိခိရောက်ရောက်အေးအေးယူအပြစ်ပေးမှုတွေအားနည်းတဲ့အတွက်ကြောင့်လည်းဖတ်ချက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်ပေါ့နော်ပြင်းမှုကျတော့တဲ့သူကိုကျွန်တော်ကတရားဥပဒေနဲ့အညီခိခိရောက်ရောက်အေးအေးယူအပြစ်ပေးမှုတွေလည်းပဲလိုအပ်တယ်အဲ့ဒါတွေအားနည်းနေတဲ့အတွက်ကြောင့်လည်းဒီလိုပြင်းမှုတွေဆက်ခါဖြစ်နေတယ်လို့သုံးသပ်ပါတယ်ရှင့
်တိုင်းရင်းဒေသတွေမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်တို့ဘက်ကလည်းအနေချင်းရှိနိုင်တယ်လို့မတ်မေစပယ်ဖြူကပြောပါတယ်။ဒါပေမဲ့အများစုကတော့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဖြစ်တယ်လို့လည်းမတ်မေစပယ်ဖြူကထောက်ပြပါတယ်။တချိန်တည်းမှာပဲမြန်မာရေလှုပ်ရှားဆောင်ရွက်မှုအဖွဲ့ Bitday Burma Campaign UK ကတော့မြန်မာနိုင်ငံတွင်းကလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအပေါ်ကုလသမဂ္ဂဘက်ကကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့တိုက်တွန်းလိုက်ပါတယ်။ဘာမကမ်ပိန်း UK ကနန့်ဆိုရဖန်းကအခုလိုပြောပါတယ
်အခုလိုလို့ဆိုတော့ကုလသမဂ္ဂအနေနဲ့တော့သူတို့ကိုယ်တိုင်ဥဆောင်ပြီးလှုပ်လာဖို့တော့ဘာမှတော့ကျွန်တော်တို့မမြင်ရောက်သေးဘူးသူတို့အနေနဲ့ကမြန်မာအစိုးရကိုယ်တိုင်ကစုံစမ်းပေးဖို့အဲ့ဒါကသူတို့အဓိကတောင်းဆိုနေတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီ UN ကနေဥဆောင်ပြီးတော့ကြံတဲ့နိုင်ငံတကာကောင်းဆောင်တွေပေါ့နော်ဥပမာUK အစိုးရရဲ့ European အစိုးရအသီးသီးတွေအဲ့ဒါဆိုလို့အားလုံးပူပေါင်းပါဝင်ပြီးတော့ဒီစုံစမ်းစစ်ဆေးရေးတစ်ခုကိုလုပ်ပေးဖို့ကကျမတို့အထက်ကအဲ့ဒါထားပြီးတော့ campaign တွေလုပ်ပါစေ
ကုလအတွင်းမှုချုပ်ဘန်ကီမွန်ဟာမြန်မာတိုင်းရင်းဒေသတွေမှာအမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအပေါ်အစိုးရအနေနဲ့ကင်တွယ်ဖြေရှင်းမှုနှစ်ဆင်ဆိုသလိုတိုက်တွန်းနေပေမဲ့ကုလသမဂ္ဂဘက်ကအရေးယူလှုပ်ဆောင်တာမရှိသေးတဲ့အကြောင်းလဲ Burma Campaign UK ကထောက်ပြပြောဆိုပါတယ်ကုလအတွေ့အမှုချုပ်ဘန်ကီမွန်ကတော့စည်ရေးပဋိပက္ခတွေဖြစ်နေတဲ့မြန်မာတိုင်းရင်းဒေသတွေမှာအမျိုးသမီးတွေအပေါ်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ကြသူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေမရှိစေဖို့အစိုးရအနေနဲ့တေချာအရေးယူလှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်။ဒါ့အပြင်အပြစ်ရရေးနဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုတွေမှာလည်းလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေကိုထည့်သွင်းဆွေးနွေးဖို့ဒီလုံငန်းစဉ်တလျှောက်လုံးမှာလည်းအမျိုးသမီးတွေထိထိရောက်ရောက်နဲ့အစဉ်တစိုက်ပါဝင်လှုပ်ဆောင်ခွင့်ရဖို့လည်းအရေးကြီးတယ်လို့ကုလအတွင်းမှုချုပ်ကအစီရင်ခံစာမှာတိုက်တွန်းထားပါတယ်ရှင်